မြန်မာနိုင်ငံရဲ့ခံပြင်းနယ်ကအဖြစ်အပျက်တွေကိုလူမျိုးစုံတုံ့ပြန်ရှင်းလင်းမှုဂျနိုဆိုက်အဖြစ်ပြတ်တော်သားခေါ်ဆိုတတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ထိတ်တန့်လွှတ်တော်အမတ်တချို့ကအမေရိကန်အစိုးရကိုတောင်းဆိုလိုက်ကြပါတယ်စက်တင်ဘာလ26ရက်ဗုဒ္ဓနေ့ကအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှကျင်းပတဲ့အကြံအပွဲအတွင်းဝါရင့်ကော်မတီဝင်လွှတ်တော်အမတ်တွေကအဲ့ဒီလိုတောင်းဆိုသွားခဲ့ကြတာပါကိုကျော်ကျော်တင်ကအပြည့်စုံကိုပြောပြပေးပါမယ်ဟင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်တည်ခဲ့တာတွေနဲ့ပတ်သက်တဲ့အစီအစဉ်သတင်းကိုအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ပြီးနှစ်ရက်အကြာမှာပဲရိုဟင်ဂျာတွေအပေါ်လူမျိုးတုံးတုံးပြင်ရှင်လင်းမှု Genocide Against the Burmese Rohingya ဆိုတဲ့ခေါင်းစဉ်နဲ့ဂျာနာဝတ်တယောက်ကိုအောက်လွှတ်တော်နိုင်ငံရဲ့ကော်မတီမှကျင်းပတာပါဖြစ်တည်ခဲ့တဲ့ဂျီနီဗာပေါ်ပြစ်တင်ရှုတ်ချတာနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုလူသားစာနာမှုအကူအညီတွေပေးတဲ့ပေါ်ကော်မတီဥက္ကဋ္ဌကအမေရိကန်အစိုးရကိုချီးကျူးပြောဆိုပေမဲ့ဒီထက်ပိုလှုပ်ဆောင်မှုတိုက်တွန်းနေခြင်းကျူးလွန်ခဲ့တာတွေဟာလူမျိုးတုံးတက်တက်မှုဖြစ်တယ်ဆိုတာရှင်းပါတယ်လို့ပြောပြီးအမေရိကန်ဆိုရအနေနဲ့အဲ့ဒီအတိုင်းတတ်မှတ်ခေါ်ဆိုဖို့တောင်းဆိုပါတယ
် Making a formal determination of genocide must be the next step for the US defining these atrocities
လူမျိုးတုံးတက်တက်မှုဖြစ်တယ်ဝင်တတ်မှတ်ရေးဟာအမေရိကန်ဆိုရအတွက်နောက်လိုရမယ့်အဆင့်ဖြစ်ရပါလိမ့်မယ်ဒီဆိုတော့ရက်သက်မှုတွေကိုတကယ်ဖြစ်ထားတဲ့အတိုင်းတတ်မှတ်ရေးဟာအဲ့ဒီလူရက်တွေရဆိုင်တော့အောင်လုပ်ဖို့အတွက်နိုင်ငံတကာလူစုသတိပြုမိအောင်နဲ့ထောက်ခံမှုရအောင်လုပ်တဲ့နေရာမှာစိတ်ကိုအရေးကြီးပါတယ
်ဖြစ်တဲ့ခဲ့တာတွေကိုလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးတုံးတုပ်တင်ရှင်လူမှုရည်ရွယ်ချက်နဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နိုင်ငံသားဝန်ကြီးမိုက်ပွန်ဘေးအိုအနေနဲ့တမတ်ခေါ်ဆိုဖို့အောက်လူတော်နိုင်ငံသားရေးကော်မတီကဝါရင့်ကော်မတီဝင်ဒီမိုကရက်လွှတ်တော်အမတ်အဲလီယော့အန်ဂိုကလည်းတောင်းဆိုပါတယ
် We should use our global stature to call this crime what it is clearly a crime against humanity and likely also genocide
ပထမဆုံးအနေနဲ့ဒီကိစ္စကို ICC ကိုလွှတ်ပြောင်းကန်တွယ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှာအမေရိကန်ပြည်ထောင်စုအနေနဲ့လုံဆော်လှုပ်ဆောင်တင်ပါတယ်အဲ့လိုလုပ်မဲ့အစားသမရကတကဘာလုံးရှိမှာ ICC ကိုတိုက်ခိုက်ပြောဆိုပါတယ်ဒီရာဇဝတ်မှုကိုလူသားတို့အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုလည်းဖြစ်နိုင်တယ်ဆိုတော့တကယ်ဖြစ်ထားတဲ့အတိုင်းနာမည်တခေါ်ဆိုဖို့ကျွန်တော်တို့ရဲ့ကဘာလုံးဆိုင်ရာအနေအထားကိုအသုံးချတင်ပါတယ်အဲ့ဒီနောက်အခုနောက်ဆုံးပန်ကြားထားတဲ့လူသားချင်းစာနာမှုအကူအညီရန်ပုံငွေအပြည့်အဝရရှိရေးနိုင်ငံတကာရဲ့ခိုင်မာတဲ့ဂတိကဝတ်ရအောင်လုပ်ရပါမယ်
။စက်တင်ဘာ24ရက်တနင်္လာနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ရခိုင်ပြည်နယ်အဖြစ်အပျက်ဆိုင်ရာအစီရင်ခံစာထဲမှာလူသားစုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှု Crimes Against Humanity ဒါမှမဟုတ်လူမျိုးတုံးတုပ်တင်ရှင်းလင်းမှု Genocide အဖြစ်တက်တက်သားသားဖော်ပြပြောဆိုထားတာမှပါတဲ့ပေါ်တွတ်တော်အမှတ်တွေကအပြင်းအထန်တုံ့ပြန်ကြတာပါ။ရခိုင်ပြည်နယ်မှာဖြစ်တဲ့ခဲ့တာတွေဟာလူမျိုးတုံးတက်ချက်မှုမြောက်တယ်လို့အမေရိကန်အစိုးရကတရားဝင်တက်မှတ်ခေါ်ဆိုမယ်ဆိုရင်မြန်မာနိုင်ငံပေါ်နောက်ထပ်တန်ခတ်အရေးယူမှုတွေကိုချမှတ်ရေးဒါမှမဟုတ်ပြင်းထန်တဲ့အရေးယူမှုတွေကိုလုံဆောင်ရေးမှာခိုင်လုံတဲ့အချက်တခုအဖြစ်အသုံးပြုနိုင်ခြင်းရှိနေတာပါဒီအတွက်ကြောင့်လည်းအမေရိကန်ဆိုရအဖွဲ့ထင်းမှာအဲ့ဒီခေါ်ပေါ်နဲ့ပတ်သက်လို့အပြင်းထန်သဘောထားကွဲလွဲတာတွေဖြစ်ပြီးအစီအစဉ်စာကိုထုတ်ပြန်မှုတလကြာနှောင့်နှေးခဲ့ရတာလို့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီးရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်ဒါပေမဲ့လည်း Republican လွှတ်တော်အမတ် Ed Rice လို့လွှတ်တော်အမတ်တွေရဲ့ထိအားကအစိုးရပေါ်တယောက်မှရှိနိုင်သေးပါဗိုလ်ဒူးလေးဌာနဝန်မှာတယောက်ပြောဆိုသူတွေလည်း VOA ရဲ့ Plugin အစီအစဉ်ကိုပြန်နိုင်တင်ဆက်နေသူ Greater Van Sesteren နဲ့ပါဝင်ပြီးရခိုင်ပြည်နယ်ကဖြစ်ပျက်တွေအကြောင်းသတင်းရသားတင်ပြရတဲ့ပြည်တော်တွေဘယ်လောက်ဖိအားနဲ့အခက်အခဲတွေ့ရလဲဆိုတာပြောသွားပါတယ
် As journalists VOA is already acting by covering the crisis from the start for its international audiences
VOA သတင်းထုတ်ပြန်ဟာဒီအချက်တည်းဆက်ဖြစ်တဲ့အချိန်ကလေးကမြန်မာနိုင်ငံတွင်ပါဝင်နိုင်ငံတကာကပြည်သက်တွေအတွက်သတင်းရေးသားတင်ပြနေပါတယ်။ဒီလိုလှုပ်ဆောင်ရမှာမြန်မာနိုင်ငံက VOA သတင်းတောက်တွေအတွက်တိတ်ကို NGO ကြီးရဲ့ဆိုတာ writer သတင်းတောက်တွေဖြစ်တဲ့ဝါလုံးနဲ့ကျော်စိုးတို့ထောက်ချခံရတာကိုကြည့်ရင်သိနိုင်ပါတယ်။ Rohingya ဆိုတဲ့အသုံးနှုန်းကိုမတုံ့ဆွဲဖို့ကျမတို့သတင်းတောက်တွေကိုဖိအားပေးတာခံရပါတယ်
။အောက်လူတော်နိုင်ငံသားရေးကော်မတီတာနာဘွေးရဲ့ခေါင်းစဉ်မှာကိုပဲ Rohingya လို့တုံ့ဆွဲဖော်ပြထားပေမဲ့ဒီအသုံးနှုန်းကိုမြန်မာဆွေးရကအတိအမှန်မပြုတ်သလိုမြန်မာလူလူကြားမှာလည်းဒီအသုံးအနှုန်းအပေါ်အခြေတင်ညွှန်းပွားနေသေးပါကျောင်းသာဘွယ်တွင်တင်ပြထွက်ဆိုသွားသူနောက်တူကတော့နိုင်ငံတကာပြည်ပခါလိလာရေးအဖွဲ့ ICG ကအမေရိကန်အစီအစဉ်ဒါရိုက်တာစတီဖန်ပွန်ပါဖြစ်ပါတယ်လူဝင်သားကြီးနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လှုပ်ဆောင်နိုင်တဲ့မဟာဗျူဟာကိုကြည့်မယ်ဆိုရင်နေပါပြီးပြည်စုံမှုလည်းမရှိသလိုအကန့်အသတ်နဲ့ဖြစ်နေတယ်ဆိုပေမဲ့လည်းရှိတဲ့နည်းလမ်းအားလုံးကိုလုပ်သွားရမယ်လို့မစ္စတာပွန်ပါကပြောပါတယ
် But in order to make progress it will be important to use them all and energetically. These tools include
တို့တမှုရဖို့ဆိုရင်အဲ့ဒီနီလန်အားလုံးကိုဒီလိုဝန်သုံးပြရပါလိမ့်မယ်ဒီနီလန်နေထဲမှာမက်ဂနက်စကီဥပဒေအပါအဝင်ချာနီလန်နေသုံးပြီးစစ်မှတ်ထားအရေးယူတာပါဝင်ပါတယ်ဒီနီလန်ဟာတမဟုတ်ချင်းဖြည့်ရှင်းနိုင်မယ်နီလန်မဟုတ်ပေမဲ့လည်းသိုးဝါတဲ့လောက်ရကျွလွန်ပွဲရှိတဲ့နောက်ထပ်လူတွေကိုတားဆီးနိုင်ခြင်းရှိပါတယ်လုံနိုင်တဲ့နီလန်နေထဲနိုင်ငံတကာတရားရေးစနစ်အရအရေးယူတာကိုထောက်ခံတာလည်းပါဝင်ပါတယ်ဒီလှုပ်ဆောင်မှုတွေကနေရလတ်တွေထွက်လာဖို့အချိန်ကြာနိုင်ပါတယ်ဒါပေမဲ့ဒီစိုးသွမ်းတဲ့ရက်ဆက်မှုတွေကိုခံစားရသူတွေအတွက်တိတာထင်ရှားတဲ့တရားမျှတမှုကိုရဖို့အတွက်ဒီနည်းလမ်းတွေပဲရှိပါတယ်
။အောက်လူတော်နိုင်ငံရေးကော်မတီဝင်တခြားလူတော်အမတ်အများပြားကလည်း1900ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပြန်လွတ်လာအောင်အမေရိကန်အစိုးရအနေနဲ့ဒီအားပေးလို့ဆောင်ဖို့ကြားနာပွဲတွင်တောင်းဆိုသွားကြပါတယ်ခင်ဗျာ။